မြန်မာနိုင်ငံအနှံ့မြို့တွေမှာမနေ့ကနေ့ကအတန်တိတ်တပိတ်ဆင်းရဲခဲ့ကြပါပြီ။ဒီနေ့တော့လမ်းမပေါ်ထွက်ခြေကျဆန္ဒပြတာတွေကိုပြန်လုပ်လာကြပါတယ်။ရန်ကုန်မုံရွာမန္တလေးမိထီလာပခုတ်ကူပဲခူးဒဝဲပြင်ဦးတွင်ကတားဆတဲ့မြို့တွေမှာလူထောင်ချီပါဝင်တဲ့တပိတ်တွေအာယုံဦးတပိတ်တွေအပြင်ဆိုက်ကယ်တပိတ်တွေပြုလုပ်ခဲ့ကြပါတယ်။မန္တလေးမြို့ကအကြမ်းမဖက်အာဏာဖီဆန်ရေးစီဒီအမ်လှုပ်ရှားနေသူဆရာဝန်တွေအပါအဝင်ကျန်းမာရေးဝန်ထမ်းတွေစိုက်ကယ်တွေနဲ့စီတန်းတွေလည်းဆန္ဒပြတဲ့နေဖြစ်ပါတယ်။ဘလားတို့လမ်းလျှောက်ချီတဲ့ဆန္ဒပြတဲ့သူတွေလည်းအများကြီးရှိပါတယ်။တောင်ကြီးမျိုးကဆန္ဒပြပွဲမှာတော့စစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွင်းလို့မျိုးသားနှစ်ယောက်တနက်ထံရနဲ့တိုက်ဆုံးပါတယ်။မိုးကြီးမျိုးနဲ့မှလည်းတယောက်တိုက်ဆုံးတယ်လို့မျက်မြင်တွေကပြောပါတယ်။ဖက်အံမှာလည်းမနေ့ပိုင်းဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကပြစ်ခတ်လို့၃ယောက်ထက်မနည်းတရားရခဲ့တယ်လို့မျက်မြင်တွေက VOA ကိုပြောပါတယ်။မော်လမြိုင်မှာတော့လူ20ကျော်ဖမ်းဆီးခံရပါတယ်။ဒါအပြင်စကိုင်းတိုင်းခင်ဦးမျိုးမှလည်း၃ယောက်တနက်ထံရရခဲ့ပြီးတော့၁၀ယောက်ထက်မနည်းဖမ်းဆီးခံရပါတယ်။ငနေနားကလည်းကျောက်ဘောင်းမျိုးမှာဒီစစ်တပ်ကပြစ်ခတ်လို့အသက်23နှစ်အရွယ်မျိုးသားတယောက်တိုက်ဆုံးပါတယ်။စစ်တပ်ကနေရောညပါပြစ်ခတ်ဖြိုခွင်းလို့တိုက်ဆုံးတရားရတွေရှိနေပေမဲ့မျိုးတော်များများမှာဒီပုံစံမျိုးစုံနဲ့ဆန္ဒထုတ်ခေါ်တာတွေအချိန်မပြတ်ဆက်ပြီးတော့ရှိနေပါတယ်။ရန်ကုန်မြို့မှာဆိုရင်ဆရာနာရှင်ကိုစန့်ကျင်ဆန္ဒပြသူတွေဟာမိုးမလင်းငယ်တွေကလက်မတွေပေါ်မှာပြန်ပြီးတော့ရောက်လာခဲ့ပါတယ်။ Flying in Sale မြန်ရန်ကုန်၊တန်ရှင်၊တာဥကလာ၊တာမွေစတဲ့မြို့နယ်တွေမှာအာယုံဥတပိတ်တွေကိုနေရာအနှံ့ဆင်နွှဲခဲ့ကြပြီးတော့မြောက်တကုံ၊ပါကီတာနဲ့တင်ငန်းကျွန်းမြို့နယ်တွေမှာလမ်းလျှောက်ချီတဲ့ဆန္ဒပြပွဲတွေလုပ်ခဲ့ပါတယ်။ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကဖြိုခွင်းလို့တင်ငန်းကျွန်းသူဝနမှာ၃ယောက်ထက်မနည်းတရားရရှိထားပြီးတော့၁၀ယောက်ထက်မနည်းဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။တင်ငန်းကျွန်းလမ်းမပေါ်ကအတားဆီးလုထားတဲ့တရားတွေမိလောင်နေတာကိုလည်းတွေ့ရပါတယ်။ရန်ကုန်မြို့ရဲမြို့နယ်တော်တော်များများမှာလမ်းပေါ်ထွက်ချီတဲ့ကြတဲ့လမ်းလျှောက်တပိတ်တွေအပြင်လူမဲ့တပိတ်ဆရာမရှင်စန်းကျင်ကြောင်းစာသားချိတ်ဆွဲထားတဲ့မိုးပြဘူပေါင်းတပိတ်တွေနဲ့ဆန္ဒပြမှုပုံစံမျိုးစုံကိုလှုပ်ခဲ့ကြပါတယ်။